အမေရိကန်သမ္မတဟောင်းဂျီမီကာတာဟာတိတ်မကြခင်တုန်းကချော်လဲပြီးအုံနောက်သွေးယူရာကနေအုံနောက်ထဲသွေးဖြစ်အားယော့လာအောင်ခွဲစိတ်ကူတာမှုခံယူဖို့အတွက်တင်းနေလာနေညနေပိုင်းကစိတ်ယုံတင်လာရတဲ့အကြောင်းသူ့ရဲ့ပြောခွင့်ရကပြောပါတယ်ဒီကနေ့အင်္ဂါလေးမနက်ပိုင်းအီမိုရီတက္ကသိုလ်ဆေးရုံမှာကုသမှုအစီအစဉ်ခံယူမှာဖြစ်တဲ့အကြောင်းပြောခွင့်ရဒီယာနာကွန်ဂျီလီယိုကပြောပါတယ်။သမရဟောင်းကာတာဟာဒီနေ့အတွင်းမှာပဲ၃ချိန်ထက်မနည်းချော်လဲခဲ့တာပါ။ပြီးခဲ့တဲ့နှွေဦးပေါက်ပထမဆုံးချိန်ချော်လဲခဲ့တော့ကတင်ဘယူအစားထူခွဲစိတ်ကုသခံခဲ့ရပါတယ်။အဲ့ဒီနောက်အောက်တိုဘာလ6ရက်နေ့ကချော်လဲရမှာတော့14ချက်ချုပ်လိုက်ရပြီးအဲ့ဒီနောက်ပိုင်းမှာကိုပဲသူဟာတနက်စီပြည်နယ်နက်ရှ်ဗီမြို့ကိုသွားခဲ့ပြီးတော့တဘာဝဘေးကြောင့်ဒုက္ခရရသူတွေအတွက်နေအိမ်တွေပြန်လည်ကူညီတည်ဆောက်ပေးတဲ့ Habitat for Humanity Pride လုပ်ငန်းတွေကိုသွားရောက်လုပ်ကံခဲ့ပါသေးတယ်။အောက်တိုဘာလ21ရက်နေ့ကလည်းဒီတင်ပစုံရိုးအပ်သွားတဲ့အတွက်စေယုံခဏတက်ခဲ့ရတာပါ။သမရဟောင်းကာတာဟာ2015ခုနှစ်မှာကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတော့ပြန်လည်ကောင်းမွန်လာခဲ့တဲ့သူလည်းဖြစ်ပါတယ်။သမရတာဝန်တွေကနေအနားယူခဲ့ပြီးတဲ့နောက်ဆယ်စုနှစ်လေးစုနီးပါးကြာလာတဲ့အထိအသက်65နှစ်ရှိပြီဖြစ်တဲ့သမရဟောင်းကာတာဟာကျန်းမာရေးအရာသိပ်မကောင်းတဲ့ကြားကပဲသူ့မွေးရစာတီဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမော်ရနာတာဘက်ပတစ်ဘုရားကျောင်းမှာတစ်လနှစ်ကျင်လောက်စာသင်နေတာဖြစ်ပါတယ်ရှင်။